ပြည်ထောင်စုဆိုရရဲ့ခွင့်ပြုချက်နဲ့ရှမ်းပြည်နယ်ဆိုရကစမ်းသပ်လေပတ်ခွင့်၃နှစ်တတန်းတိုးမြင့်ပေးလိုက်ပါတယ်။ခံကွက်နေတဲ့ဒေသခံတွေစက်ရုံကိုလေးလာဆန်းစစ်နေတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ညီနိုင်ခဲ့ခြင်းမရှိတာမို့သဘောပေါက်ဝန်းကျင်ထိန်းသိမ်းအဖွဲ့အစည်းတွေကဒီကိစ္စကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အထိတင်ပြသွားဖို့ရှိတယ်လို့ဆိုပါတယ်။ဒီကြောင့်ကိုတော့ VOA သတင်းတော်မဆူဆူကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ။
ရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတီချီကျွရအုပ်စုမှရှိတဲ့တီချီကြောင်မီသွေးစက်ရုံစမ်းသပ်လေပတ်ခွင့်ကို၃နှစ်တိုးမြင့်ပေးလိုက်တယ်လို့ပြည်내အစိုးရကပြောပါတယ်။တနေ့ကိုလျှက်စစ်မဂါဝတ်120ထွက်တဲ့ဒီစက်ရုံကအခုချိန်မှာ100မဂါဝတ်ထိထုတ်ပေးနေပါတယ်။တီချီကြောင်မီသွေးစက်ရုံပိတ်သိမ်းမှုအတွက်ဒေသခံတွေကစက်တိုက်ကန့်ကွက်ခဲ့ကြပေမဲ့ပြည်내အစိုးရကတော့ဒါတွေကပြည်မအဖွဲ့အစည်းတွေရဲ့သွေးထိုးလုံဆောင်မှုတစ်ခုသားဖြစ်တယ်လို့ရှမ်းပြည်နယ်လျှက်စစ်နယ်စွမ်းရည်ဝန်ကြီးဦးဆိုင်ရှက်တလုံကပြောပါတယ်။
ကံကွက်တာကအပြင်ကလူလာပြီးတော့သွေးထုတ်လုံဆောင်မှုကဖြစ်နေတဲ့ကိစ္စပါ။ကျွန်တော်ဒေတာဆံပြီးတော့ဘာမှမလုပ်ဘူး။တို့တော့မှဖူးဖူးရေးကိစ္စတွေအများကြီးတို့ခံစားရတာပဲလေ။ကံကွက်တယ်ဆိုတော့ကပြင်ကလာတဲ့ဘယ်အဖွဲ့အစည်းတွေတော့မသိဘူးလေ။တော့ဒေတာခံချုပ်အနေပါလိတွေခေါ်လာပြီးတော့ပြောတည်ပြောတော့ရှိတာပေါ့လေ။
2000ခုနှစ်မှာတရုတ်နိုင်ငံအမျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်းကုမ္ပဏီ CHMC ကတီချစ်ကြောင်မီသွေးစက်ရုံကိုစတင်လုပ်ကိုင်ဝင်ရခဲ့တာပါ။အဒီနောက်မှာပဲလူလူကန့်ကွက်မှုတွေကြောင့်ဦးသိန်းစိန်အစိုးရလက်ထက်2014ခုနှစ်ကစပြီးယာယီရနာထားခဲ့ပါတယ်။2015အောက်တိုဘာလမှာတော့တရုတ်ကုမ္ပဏီဝူရှိဝါကွမ်းကတင်နာအောင်ခဲ့ပြီးအစိုးရနဲ့ဖက်ဆက်လုပ်ကိုင်ဝင်ရခဲ့တာပါ။ပြည်내အစိုးရကဒေသခံတွေကန့်ကွက်တာမရှိဘူးလို့ဆိုပေမဲ့အခုနှစ်ဧပြီလ6ရက်နေ့ကလူဦးရေ1000နီးပါးကအဲ့ဒီစက်ရုံပိတ်သိမ်းမှုအတွက်ဆန္ဒပြခဲ့ကြပါတယ်။တီချစ်ကြောင်မီသွေးစက်ရုံအနီးမှာရှိတဲ့တာယာကုန်းရွာဒေသခံတအူးကစက်ရုံပြန်လည်ပတ်ဖို့အတွက်တာဝန်ရှိသူတွေကဘာတစ်ခုမှအသိပေးခဲ့တာမရှိဘူးလို့ဆိုပါတယ်
။ပြီးခဲ့တဲ့လတွေကလည်းစန္ဒတွေဘာတွေထုတ်ခေါ်တယ်ပြောတယ်ဆိုတယ်ပြီးရင်ဘုံကြောင့်မှလည်းဆွေးနွေးပွဲတွေလာလို့ရင်ဒေသခံတွေကမလို့ချင်ဘူးအဲ့လိုမျိုးတွေနဲ့ညှင်းခံတတ်တဲ့ဒါပေမဲ့အစိုးရကပြန်ပြီးတော့မှခွင့်ပြုလိုက်ကိုရီးယားဆန့်ကျင်ပေမဲ့လည်းကိုရီးယားမလို့ချင်ပေမဲ့လည်းအစိုးရတွေကဒီလိုမျိုးတွေပဲလုံနေဦးမှာပဲဆိုပြီးတော့မှလည်းအဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဒီဒေသခံတွေကဒီအစိုးရကဒီစက်ရုံကိုနောက်ထပ်3နှစ်လည်းပဲခွင့်ပေးတာကတိတဲ့လူတွေလည်းရှိမယ်မတိသေးတဲ့လူတွေလည်းရှိမှာပေါ့နော
်။ကြောင်မီသွေးစက်ရုံကထွက်တဲ့ပြာမုံတွေကအနီးဝန်းကျင်ကရွာတွေအထိပြန့်နှံ့လာကြောင်းဒေသခံတွေကတော့ကျန်းမာရေးစိုးရိမ်မှုတွေရှိလို့နေပါတယ်။ရှမ်းပြည်နယ်အစိုးရကတော့ပြည်သူတွေလိုအပ်တဲ့လျှက်စစ်လိုအပ်ချက်ကြောင်းရှိတဲ့စွမ်းအင်ကိုတုံးနေရမှာပဲလို့ဆိုပါတယ်။
ကျွန်တော်တို့ကကြောင်မီသွေးကိုတုံးချင်လို့လည်းမဟုတ်ဘူးလဲချင်လို့လည်းမဟုတ်ဘူးဒါတွေကအလုံးလက်တိဖို့လိုပါတယ်ကျွန်တော်တို့ကပြီးမှမိတယ်တောက်လို့ရလာတယ်ဆိုလူလိုက်တိတယ်လေဟုတ်မလားလူလိုက်လည်းမိလို့ရနေတယ်ကျွန်တော်ဆက်ရလို့လည်းမိလို့ရနေတယ်ဖြစ်ရှိမှုကဒါပဲရှိတဲ့ခါကျတော့ကြည့်ရဟာပဲရင်တုံးရလေအဲ့တော့ကျွန်တော်ပြောချင်တာကအဲ့ဒီကန့်ကွက်နေတဲ့လူတွေကတော့မိတယ်မတုံးဘူးလားတို့အိမ်မှာအဲ့တို့မတုံးလည်းပိုကောင်းတော့ပြောတခြားရင်နေပြလို့ရတာပေါ့ဗျာကျွန်တော်ပြောတာကကန့်ကွက်နေမဲ့စားကျွန်တော်ပြောတာကဟုတ်မလား
ပင်လောင်းမြို့နယ်ကျန်းမာရေးဦးစီးဌာနကတီချစ်ဒေတာနဲ့ပတ်သက်တဲ့ကျန်းမာရေးမှတ်တမ်းမရှိပေမဲ့အဲ့ဒီဒေတာမှာကိုဝင်ပြက်ချနှုံနဲ့ပေါင်မပြည့်တဲ့ကလေးမွေးဖွားနှုံတွေအဖြစ်များလာတယ်လို့ပြည်မကျန်းမာရေးပညာရှင်တွေကတော့ထောက်ပြထားပါတယ်။အရက်ဘက်အဖွဲ့အစည်းတချို့ကနိုင်ငံတကာအဖွဲ့အစည်းတွေကပညာရှင်တွေရဲ့အကူအညီနဲ့တီချစ်ဒေတာကလေရုရေရုအရေးအသွေးကိုစမ်းစစ်ခဲ့ကြပါတယ်။စမ်းစစ်ချက်တွေအရတီချစ်စက်ရုံသားကရေရုနဲ့လေရုဟာကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့စံနှုန်းထက်အာဆင်နစ်ဓာတ်ပါဝင်မှု28%အထိကျော်လွန်နေတယ်လို့2018ခုနှစ်မတ်လမှာထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံပွင့်လင်းမြင့်သားမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဘတ်မဟာမိတ်အဖွဲ့မာတာကတော့အခုလိုအစိုးရကစက်ရုံစမ်းသပ်လေပတ်ခွင့်တိုးမြှင့်လိုက်တဲ့အပေါ်ဆက်လက်ဆောင်ရွက်သွားမယ်လို့ရှမ်းပြည်နယ်တာဝန်ခံဒေါ်မီမီသိန်းကပြောပါတယ
်အရင်ကလည်းကျွန်တော်တို့နိုင်ငံတော်အတိုင်းအတာပုံစံဒီကျွန်တော်တို့တင်ခဲ့ရရှိတယ်အခုလည်းဆက်လက်ပြီးတော့မှအတိုင်းနဲ့ကျွန်တော်တို့ဆက်လုပ်သွားမှာဖြစ်တယ်ပေါ့အဲ့ဆိုတော့ဒီအတွင်းမှာမရဘူးဆိုရင်ကျွန်တော်တို့ဘာကိုအားကိုမလဲပေါ့သိထားတာတခုကတော့ကျွန်တော်အနေနဲ့ကတော့ဒီဟာအပေါ်မှာတော့အစိုးရရဲ့ပြောပြရင်ဒီအကျိုးစီးပွားရေးနဲ့ပတ်သက်ပြီးတော့မှမတရားဘူးလို့ကျွန်တော်တို့ခံယူထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတရားမျှတမှုနဲ့အမှန်ကဖြစ်နေတဲ့အရာပေါ်မှာကျွန်တော်တို့တာဝန်ခံမှုတာဝန်ယူမှုနဲ့လုပ်မှန်ဖို့ဆက်လုပ်သွားမယ်ပေါ့
ဒီချစ်ကြောင့်မိသွေးစက်ရုံစမ်းသပ်လေပတ်ခွင့်၃နှစ်တိုးမြှင့်လိုက်တဲ့အပေါ်ဒေသခံတွေကလည်းစိုးရိမ်မှုတွေရှိနေပြီးလိလာဆောင်ကြည့်နေတဲ့အရက်ဘက်အဖွဲ့အစည်းတွေကလည်းပညာရှင်တွေနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်နေပါတယ်